အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဆွေးရတဲ့လာရောက်တွေ့ဆုံတဲ့ကနေဒါနိုင်ငံသားရေးဝန်ကြီးကမြန်မာနိုင်ငံပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာကူညီဖို့ဂရိပေးပြောကြားသွားပါတယ်။ကနေဒါနိုင်ငံသားရေးဝန်ကြီးရဲ့ကန့်လန့်ချက်ကိုတော့မြန်မာအစိုးရတည်ရဲ့ထိတ်တန့်ခေါင်းဆောင်တွေကလည်းကြိုဆိုခဲ့ကြပါတယ်။ကနေဒါမြန်မာနှစ်နိုင်ငံဆက်ဆံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်။
မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဦးဆောင်တဲ့အစိုးရစီကိုနိုင်ငံတကာတန်တမာနေလာရောက်တွေ့ဆုံနေတဲ့အထက်မှာအခုနောက်ဆုံးကနေဒါနိုင်ငံကနိုင်ငံခြားရေးဝန်ကြီးစတီဖန်ဒိုင်ယွန်ရရှိလာတာဖြစ်ပါတယ်။ဒီကနေ့နေပြည်တော်မှာသမ္မတဦးထင်ကျော်နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်တို့နဲ့တွေ့ဆုံခဲ့တဲ့ကနေဒါနိုင်ငံခြားရေးဝန်ကြီးကတော့မြန်မာနိုင်ငံမှာဆက်စပ်နေပေါင်းများစွာစစ်တပ်ရဲ့အုပ်စိုးမှုကနေအယက်သားအုပ်ချုပ်ရေးကိုပြောင်းလဲနိုင်ခဲ့တဲ့အပေါ်ချီးကျူးစကားပြောကြားသွားခဲ့တာ
ပါ။ Myanmar needs to succeed. It's important for your country, it's important for the world.And also because in being a partner in your country we will win
မြန်မာနိုင်ငံအနေနဲ့အောင်မြင်မှုရဖို့လိုပါတယ်မြန်မာနိုင်ငံအတွက်အရေးကြီးသလိုကမ္ဘာကြီးအတွက်လည်းအရေးကြီးပါတယ်ဒါဟာလည်းမိတ်ဖက်နိုင်ငံတစ်ခုဖြစ်နေကျွန်တော်တို့တင်ယူစရာတွေရှိပါလိမ့်မယ်ဒီလိုထူးခြားလာတဲ့ဖြတ်သန်းမှုကနေတင်ယူနိုင်မဲ့အခွင့်အလမ်းကောင်းတစ်ခုပါဒါဟာခက်ခဲပါလိမ့်မယ်ဒီမိုကရေစီခိုင်မာအောင်တည်ဆောက်ရတာဟာအမြဲလိုလိုခက်ခဲလေးရှိပါတယ်အလွယ်ဆုံးလမ်းမဟုတ်ပေမဲ့လည်းဖြတ်ကိုဖြတ်သန်းရမယ့်လမ်းပါ
ဒီကနေ့နေပြည်တော်မှာဒေါက်ဆက်စုကြည်နဲ့တီးဆန့်တွေ့ဆုံရမှာတော့မြန်မာနိုင်ငံမှာအမျိုးသားပြန်လည်တင်းမြတ်ရေးပြည်တွင်းငြိမ်းချမ်းရေးလူနေမှုစင်တာမြန်မာရေးစတဲ့ကိစ္စရပ်တွေကိုအစိုးရတကဦးစားပေးဆောင်ရမယ့်အစီအစဉ်တွေနဲ့ပတ်သက်လို့အချိန်တော်ကြာပြောဆိုဆွေးနွေးပြခဲ့တဲ့အကြောင်းလေးကနေဒါနိုင်ငံခြားရေးဝန်ကြီးဌာနကတင်ပြထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံခြားရေးဝန်ကြီးဒေါက်ဆက်စုကြည်ကတော့ကနေဒါနိုင်ငံအနေနဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကူညီဖို့ကမ်းလှမ်းခဲ့တဲ့အပေါ်ကနေဒါနိုင်ငံခြားရေးဝန်ကြီးနဲ့အတူပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာကြိုဆိုလိုက်တာပါ
I think particularly Canada is anxious to help us in the peace process and this is the kind of assistance that we very much welcome.
အထူးသဖြင့်ကနေဒါနိုင်ငံအနေနဲ့ငင်းကြေးရေးလုပ်ငန်းစဉ်မှာကူညီဖို့စိတ်အားထက်သန်နေတယ်လို့ထင်ပါတယ်။ဒီလိုအကူအညီမျိုးကိုကျမတို့နိုင်ငံကလည်းဝမ်းပန်းသာကြိုးစားပါတယ်။ဘသူကွဲပြားမှုတွေကလည်းညီညွတ်မှုကိုတည်ဆောက်နိုင်မဲ့တိုင်းပြည်တစ်ခုဖြစ်အောင်ကျမတို့ကြိုးပမ်းရမှာကျမတို့ရဲ့မိတ်ဆွေတွေဝိုင်းပြီးအကူအညီပေးသမျှကိုလည်းကျမတို့ကျေးဇူးတင်ကြောင်းပြောကြားလိုပါတယ်။
ကနေဒါနိုင်ငံခြားရေးဝန်ကြီးရဲ့နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းမှာတော့မြန်မာစိုးရထိတ်တန့်ခေါင်းဆောင်တွေအပြင်လွတ်တော်တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှုရှိသလိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့လည်းရန်ကုန်မြို့မှာတွေ့ဆုံမှုစီစဉ်ထားပါတယ်။လူခွင့်ရင်းနဲ့နိုင်ငံရေးအခြေအနေတွေတိုးတက်မှုမရှိဘူးဆိုပြီးမြန်မာစစ်စိုးရရဲ့လက်ထက်မှာပိတ်ဆို့တင်ခတ်မှုတွေချမှတ်ထားတဲ့အနောက်နိုင်ငံတွေထဲမှာတခုပါဝင်ဖြစ်ခဲ့တဲ့ကနေဒါနိုင်ငံဟာမြန်မာနိုင်ငံမှာပြောင်းလဲတွေထွက်ပေါ်လာတဲ့မကြာသေးခင်နှစ်တွေကစလို့အရေးယူထားတာတွေကိုရှော့ပေါ်ပေးခဲ့တာပါမြန်မာနိုင်ငံပေါ်စီးပွားရေးရပြည်ထောင်ခန့်အရေးယူတဲ့ဥပဒေတရားကို2009ခုနှစ်ကလေးကချမှတ်ထားခဲ့တဲ့ကနေဒါနိုင်ငံကဒဏ်ခတ်မှုအများစုကိုဖယ်ရှားပေးခဲ့ရမှာအခုနောက်ဆုံးလက်နက်တင်ဖို့ရောင်းချမှုတွေနဲ့တားမြစ်ထားတဲ့မြန်မာနိုင်ငံတွင်းကလူပုဂ္ဂိုလ်တချို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာစီးပွားရေးရအဆက်ဆက်နေမလို့ဖို့ကန့်သက်တာတွေကိုသာဆက်လက်ထားရှိခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ